အာဏာသိမ်းတနှစ်ပြည့်လာချိန်မှာအလို့သမားအခွင့်အရေးတွေဆုံးရှုံးနေရတဲ့တဲ့ရင်ကိုတင်ပြပေးပါပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်တနှစ်အတွင်းစမှုဇုံကုန်ထုတ်လုပ်ငန်းတွေပုံမှန်အခြေအနေအတိုင်းလည်ပတ်နိုင်တဲ့အခြေအနေမှာမရှိသေးပါဘူးအလို့သမားအခွင့်အရေးဆုံးရှုံးနှစ်နာမှုတွေလည်းပိုပြီးဆိုးဝါးလာနေတယ်လို့အလို့သမားအရေးကျွမ်းကျင်သူတွေကပြောကြပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကုသညုံဦးကတင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါဖြစ်နေချိန်စတာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်စမှုဇုံတွေကကုန်ထုတ်လုပ်ငန်းတွေဟာပြီးခဲ့တဲ့2021တစ်နှစ်လုံးလုပ်ငန်းလည်ပတ်နိုင်ဖို့အတော်လေးကိုကြိုးစားခဲ့ကြရပါတယ်ပုံမှားတွေလုံးဝမရတာပြပကကျွမ်းကျင်ပညာရှင်တွေမလာနိုင်တဲ့အတွက်ကျွမ်းကျင်မှုပိုင်းအထောက်ပံ့မရတာတွေကြောင့်လည်းလုပ်ငန်းတွေပုံမှန်လေပတ်ဖို့ခက်ခဲခဲ့ပါတယ်။နိုင်ငံရေးတည်ငြိမ်မှုနဲ့ဗန်စနစ်ပြိုလဲသွားတာကြောင့်စက်မှုစုံတွေကလုပ်ငန်းငယ်တွေရပ်ဆိုင်းသွားတယ်လို့စက်မှုစုံတစ်ခုရဲ့ဥက္ကဋ္ဌက VOA ကိုပြောပါရတယ
်။ local ဆက်ရုံလေးတွေပြည်ပမောလေးတွေတိတ်သွားတာမရတာပေါ့နော်။တို့အဓိက local ဆက်ရုံအော်ဒါပေးရတာပေါ့။စိတ်ကြော်အော်ဒါလက်ဆံပြန်ချုပ်တဲ့လူတရားများကြည့်တဲ့ room ကြီးကတော့စက်မောရနိုင်တော့เนาะဒီ2000ကြီးတဲ့စက် room ကြီးကတော့နိုင်ငံတကာပိတ်စက် room ကြီးလေသူကတောက်ဆုပ်ချိန်ထားတဲ့ဒီကြီးကတော့ရောစားရှိတာဟုတ်ဘူးဘယ်ခါကျတော့သူတို့ကတော့ပြန်ဖွင့်လာကြဒီတိုင်းတော့မဟုတ်ဘူးပေါ့เนาะဟိုဒီ decrease မှာတော့နည်းနည်းလေးမတော့နိုင်တဲ့ကြောင့်တော့ပြန်သွားတယ်ဆိုတော့
သူရှိညညတော့တမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့စက်မှုစုံတွေရဲ့လက်ရှိအခြေအနေကိုခုလိုပြောပြပါတယ်
တော့ပုံမှန်ရှင်းနေတော့မဖြစ်သေးပါဘူးရှင်။လုပ်ငန်းရဲ့ပန်းပေါ်ကတော့ရှိကောင်းရှိနေမှာပေါ့နော်။ပထမအာဏာမသိတဲ့အနေထားမျိုးတော့မဟုတ်ပြပါဘူး။ဘာဖြစ်လဲဆိုတော့တိုင်းပြည်ရဲ့စက်တိုက်ရှိလာပါလား။ကိုဗစ်ကြောင့်ဒီလုပ်ငန်းတွေကရပ်ဆိုင်နေတယ်။မလည်ပတ်နိုင်ဘူးရှင်။အာဏာသိမ်းလိုက်တဲ့အခါပုံပြီးဆူသွားတဲ့အနေထား။အကုန်လုံးတော့လည်ပတ်နိုင်မှာမဟုတ်ပြပါဘူး။တော့မြောက်သွားတဲ့ဆက်မျိုးရှိတယ်။ဒီဆက်ကောင်များကပြန်လည်လည်ပတ်နိုင်မှုတစ်ဆက်ကောင်းဆက်လို့။လေဆိုတဲ့ယုံကတော့တော်တော်တိကျတဲ့ဆက်။ဆက်လည်းကဆက်ဆက်တန်နေတယ်။ဒီနိုင်ငံကြီးရှုပ်ထွေးမှုရဲ့နောက်ပိုင်းမှာအမကြီးပါကြဘူးအားလုံးပါဒီ။ဒါမှခံရတာလည်းလူကမာပေါ့။ဒါသာပြီဒီလူကမာကြီးခံရ
။နိုင်ငံအနှံ့ကဆက်မှုဆောင်ကစေုံလုပ်ငန်းအတော်များများမှာလဲအလုသမားအခွင့်အရေးချိုးဖောက်မှုတွေပိုပြီးတော့များလာတယ်လို့အလုသမားရေးကျွမ်းကျင်သူတွေကပြောပါတယ်။အလုရှင်တွေဘက်ကအကြက်တဲချားမှလက်ပတ်နေကြရတဲ့အတွက်သူတို့အမျက်ကြောင်လို့အချိန်ပိုကမပေးဘဲနဲ့အချိန်ပိုတွေခိုင်းတာမျိုးရှိနေပြီးတော့အလုသမားတွေဘက်ကလည်းအလုကန်ခက်ခဲနေချိန်မှာတိခံပြီးတော့လုံနေကြရတယ်လို့ထောက်ပြကြပါတယ်။လုတ်ရှင်အလုတ်သမားအစိုးရဆရဲသုံးဝင်ဆိုင်အငင်းပွားမှုဖြစ်ရှင်ရနေရပြတ်သွားတဲ့အတွက်ဒါကူအခွင့်ကောင်းယူပြီးတော့လုတ်ရှင်တွေဘက်ကအလုတ်သမားတွေကိုပို့ပြီးတော့ဖိနှိပ်လာတယ်လို့အလုတ်သမားကြီးကကြွညင်သူတွေကပြောပါတယ်။ဘိုးလင်းပေါက်အလုတ်ဆင်းခိုင်းတာအချိန်ပိုကြီးမပြီးတာအလုတ်နားချိန်မှာအတင်းကျပ်အလုတ်ဆင်းခိုင်းတာလူမှုဖူလုံကြီးကိုမပြီးဘဲနေတာဆက်ရှိတဲ့လုတ်သမားအခွင့်အရေးချိုးဖောက်မှုတွေလည်းပိုများလာပါတယ်။ဆရာနာတိမ့်ပြီးတဲ့နောက်ပိုင်းပိတ်သိမ်းသွားတဲ့စေုံတွေကအလုတ်သမားတွေတသိန်းကျော်ဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်တောင်းဆိုကြကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်အခုဆိုင်ရုံတော်တော်များများပိတ်ပါတယ်ထဲကျုံလုပ်ငန်းရှင်များအတင်းကနေပြီးတော့မှအင်တာဗျူးတစ်ခုမှဆိုရင်ဆိုင်ရုံပေါင်း140အရာကြီးပိတ်တယ်လို့ပြောပါတယ်အခုကျွန်တော်တို့ရှိကိုတိုင်ကြားမှုတွေရလာတဲ့စာတွေမှာကြည့်မယ်ဆိုလို့ရှိရင်အမှုတော်တော်များများကဆိုင်ရုံအရာကြီးပိတ်သိမ်းတဲ့အတွက်ကြောင့်မလို့လစာမရတဲ့အတွက်အခုညီတောင်းခံလာတဲ့စာတွေအကြောင်းအရာကြီးဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့ဒီအလို့သမားအ ਨੇ ဆုံးပေါ့နော်တသိန်းခွလောက်ကဒီယာယီအလုတ်ပိတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာအလုတ်လက်မဲ့ဖြစ်ပြီးတော့ဒီရော့ချင်းငွေတွေမရဘဲနဲ့ဖြစ်နေတဲ့အနေအထားမျိုးတွေဖြစ်လာတယ်။တရားဥပဒေစိုးမိုးမှုတွေမရှိတော့တဲ့အခါမှာအလုတ်သမားတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူး
။လူမှုဖူလုံကြီးလိုမျိုးအစိုးရကိုပုံမှန်သွေးရတဲ့ငွေတွေကိုလည်းအလုတ်ရှင်တွေကအလုတ်သမားတွေစီကနေပြီးတော့ပို့ပြီးတော့ကောက်ခံလာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်။ဒီအာဏာသိမ်းမှုနောက်ပိုင်းမှာအလုတ်သမားတမကတွေကိုဒီတိုက်ကတ်ထားပြီးတော့ဖြိုခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုံရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုတော့ဒီကြေညာချက်တွေလုတ်ခဲ့ပါတယ်အဲ့ရဲ့အကျိုးဆက်အနေနဲ့အလုံမားတွေကရခင်ရတဲ့လစာတွေထဲအများစွာကြော့နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်ဒီဒုက္ခလစာတွေနဲသွားတဲ့အပြင် over time တွေကိုအာရမခိုင်းစေရင်ခံရနေတဲ့အပြင်ကမှဒီပိတ်ရဲ့အလုံနာရက်တွေအားလည်းအခုဆိုလို့ရှိရင်အဆိုင်ုံတော်တော်များများမှခံစား권မပေးတော့ဘူးဆိုတာတွေဖြစ်လာတယ်ဒီလိုမှုခုလုံးရခံစား권နေမရတော့ဘူးဆိုတာဖြစ်လာတယ
်2021ခုနှစ်အတွင်းအလုံးလက်မဲ့ဖြစ်ပေါ်တဲ့နှုန်းကိုအချက်လက်မှန်မှန်ကန်ကန်ရဖို့ခက်ခဲတယ်လို့အလုံးသမားကြီးဆောင်ရသူကပြောပါတယ်အပြည့်ဆိုင်ရာအလုံးသမားကြီးအဖွဲ့ ILO ရဲ့အချက်လက်ရဆိုရင်တော့2019ခုနှစ်မှာစက်မှုစုံမြန်မာပြည်ကအထည်ချုပ်လုပ်ငန်းတွေကနေအမေရိကန်ဒေါ်လာ5ဘီလီယံကျော်ဝင်ငွေရခဲ့ပါတယ်ဒါမှမဟုတ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ရခိုင်နှုန်းအတော်ကျသွားတယ်လို့ ILO ကပြောပါတယ်မြန်မာနိုင်ငံစမှုဇုံတွေမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံနေကြတဲ့အထည်ချုပ်လုပ်ငန်းတချို့လည်းဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမှာလုပ်ငန်းတွေရပ်ဆိုင်းပြီးတော့ထွက်သွားကြပါတယ်။အ အနာသိမ့်ပြီးတဲ့နောက်ပိတ်သိမ်းသွားတဲ့ဆေးရုံတွေဟာ300ကျော်ရှိနိုင်တယ်လို့လုပ်ငန်းရှင်တချို့ကခန့်မှန်းထားကြပါတယ်ခင်ဗျ။